ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေဟာမှာတာဝန်ရှိသူအဖြစ်မြန်မာစစ်ဗိုလ်ချုပ်တဦးကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခတ်ပိတ်ဆို့လိုက်တာဟာ ICC ခေါ်နိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်လောက်တဲ့အထိကြီးကျယ်နိုင်သလားဆိုတာနိုင်ငံရေးသိပ္ပံပညာရှင်နဲ့နိုင်ငံတကာဥပဒေကျွမ်းကျင်သူတွေကိုမေးမြန်းပြီးမတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်ရှင
်အမေရိကန်လွှတ်တော်မှာမနစ်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့ Global Magnitsky Human Rights Accountability Act ကကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အရေးယူတန်ခတ်တဲ့ဥပဒေအရသမ္မတ Donald Trump အမိန့်နဲ့ဗုဒ္ဓဘူးနေ့ကစတင်တန်ခတ်အရေးယူတဲ့စာရင်းမှာမြန်မာစစ်ဗိုလ်ချုပ်မောင်မောင်ဆိုးအပါအဝင်ဂမ်ဘီယာနိုင်ငံသမ္မတဟောင်းတအူနီကာရာဂွာနိုင်ငံကသမ္မတဟောင်းတအူကွန်ဂိုနိုင်ငံကဘီလီယံနာတထေးတအူပါကစ္စတန်ကကြောက်ကက်အထူးကူဆရာဝန်တအူအပါအဝင်နိုင်ငံတကာမှာနာမည်ဆိုးနဲ့ကြော်ကြားနေတဲ့ပုဂ္ဂိုလ်73ဦးရဲ့အမည်တွေကိုဖော်ပြထားပါတယ်။ Global Magnitsky ဥပဒေအရကမ္ဘာတဝန်းလူခွင့်ရေးဆူဆူရွရွချိုးဖောက်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့ပထမဆုံးအကြိမ်အရေးယူတန်ခတ်တာလည်းဖြစ်ပါတယ်။အခုလိုနိုင်ငံတကာမှာလူခွင့်ရေးချိုးဖောက်သူတွေကိုအမေရိကန်သမ္မတ Donald Trump အစိုးရကနေပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အရေးယူတာဟာသူတို့ရဲ့ကျူးလွန်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်ကိုခံစားရမှာဖြစ်တယ်ဆိုတာအမေရိကန်ပြည်ထောင်စုကတတ်သိပြလိုက်တာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်က VOE ကိုအခုလိုပြောပါတယ
် The department is committed to protecting and promoting human rightsand to combating corruption with all the tools at our disposal.
ကမ္ဘာတဝန်းကလက်စားမှုတိုက်ဖြတ်ဖို့လူခွင့်ရေးကိုအကာအကွယ်ပေးဖို့နဲ့မြင့်တင်ရေးကိစ္စတွေကိုလုပ်ဖို့နိုင်ငံတိုင်းဌာနကတတိတန်ချထားတာပါ။အခုလိုအရေးယူပိတ်ဆို့မှုတွေဟာအမေရိကန်ပြည်ထောင်စုရဲ့စံတန်မိုးတွေကိုမြင့်တင်လိုက်တာဖြစ်သလိုအမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေမိတ်ဖက်နိုင်ငံတွေရဲ့လုံခြုံရေးကိုလည်းတိုးမြှင့်လိုက်တာဖြစ်ပါတယ်။အမေရိကန်အနေနဲ့စံနမူနာပြဥဆောင်ရမှာလည်းဖြစ်ပါတယ်။လူခွင့်ရေးစိုးစိုးဝါးဝါချိုးဖောက်တဲ့သူတွေနဲ့အကျင့်ပြက်လက်စားမှုကျူးလွန်သူတွေအတွက်လက်ဆုပ်လက်ကမ်းတွေတကွသူတို့ကျူးလွန်ခဲ့တဲ့အတိုင်းအကျိုးဆက်တွေကိုခံစားရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကြိုးပမ်းသွားမယ်ဆိုတာဒီအရေးယူတန်းခတ်တဲ့ကြေညာချက်ကပြသလိုက်တာဖြစ်ပါတယ
်။ဗိုလ်ချုပ်မမောင်ဆိုးဟာတူတာဝင်ထမ်းဆောင်စဉ်ကာလရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဥပဒေမဲ့တပ်ဖြတ်မှုလိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဖမ်းဆီးမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းထိုင်လုံနဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်အခုလိုထည့်သွင်းလိုက်တာဖြစ်တဲ့အကြောင်းအမေရိကန်ဗန်နာရေးဌာနရဲ့ဗုဒ္ဓဘူးနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဗိုလ်ချုပ်တအုပ်ကိုအမေရိကန်ကပြစ်မှတ်ထားအရေးယူတာဟာ ICC ခေါ်နိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်လောက်တဲ့အထိကြီးကျယ်လာနိုင်သလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမခ်ဒေးဗစ်စတိုင်းဘတ်ရဲ့အဖြေကတော့
I can't comment on the question of the international court and that sort of thing because I just don't know enough about the legal aspects. But certainly it is very clear that the government has made a
ICC နဲ့ပတ်သက်လို့ကျွန်တော်မှတ်ချက်မပေးနိုင်ပါဘူး။ဥပဒေကြောင်းနဲ့ပတ်သက်လို့ကျွန်တော်သိမသိပါဘူး။ဒါပေမဲ့တေချာတာကတော့အစိုးရအနေနဲ့အဓိကအမှားကြီးတစ်ခုကျူးလွန်ခဲ့တာပဲဖြစ်ပြီးမလို့မုံထားမှုမရှိဘူးလို့ညှင်းဆန်နေကြတာပဲဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ကလည်းမွတ်စလင်နဲ့ခရီးယန်တွေအပေါ်မနာလိုမုန်းထားမှုမရှိဘူးလို့ပြောတာဟာလည်းမှန်ကန်မှုမရှိပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အင်အားအလွန်အကျွံသုံးပြီးနယ်မြေရှင်းလင်းမှုကြောင့်ဩဂုတ်လနောက်ပိုင်းကစပြီးရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ဟာလူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုမြောက်ကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးအပါအဝင်သက်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွေကစွပ်စွဲထားတာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်ဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့အတွက်ခိုင်လုံတဲ့အထောက်အထားတွေလိုအပ်နေစေဖြစ်တယ်လို့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကသုံးသပ်ပါတယ
်။နိုင်ငံတကာခုံရုံးတီတင်ဖို့ဆိုလို့ရှိရင်တော့သက်ပြီးထောက်ထားအများကြီးလိုပါပြီ။ဒီလိုအကြံပြောရုံနဲ့လည်းသက်ပြီးထွက်ချက်တွေစုထားရုံနဲ့လည်းမရဘူးပေါ့။ဒီ soft evidence တဲ့ဆိုလို့ရှိရင်ကျွန်တော် hard evidence တွေအများကြီးလိုတယ်။သက်ပြီးထောက်ထားခိုင်ခိုင်လုံလုံပြဖို့လိုတယ်။ဒီပိုင်းရင်ရေးခင်းဖြစ်တော့ရအောင်ပါပဲ။ဒီလူတွေရဲ့သက်ပြီးထွက်ချက်တွေအများကြီးကျွန်တော်ရတယ်။သို့တော်လည်းပဲကျွန်တော်တို့မှာအဲ့ဒီဒီပဲရင်ဖြစ်တော့မှရိုက်နေခဲ့တဲ့လက်နဲ့တစုံတရာတော့မှမတင်နိုင်ခဲ့တဲ့အခြေအနေမျိုးရှိတဲ့အတွက်ကျွန်တော်တို့အနေနဲ့ဘာမှဆက်လုပ်လို့မရဘူး။အဲ့တော့ဒီရခိုင်ရေးကိစ္စကပုံပြီးတော့ဆိုတယ်စစ်တပ်နဲ့ဖြစ်တယ်လူတွေအများကြီးပြည်တယ်ပြည်တယ်လို့ပြောတဲ့နေရာမှာအစောပြောသလိုတပ်မတော်က400ပြည်တယ်လို့ပြောတယ်။တစ်ဖက်ကပြောတာအဲ့ထက်မကအများကြီးပြည်တယ်လို့ပြောတယ်။ ကိုယ်တော်လည်းသက်ပြီးထောက်ထားခိုင်ခိုင်လုံးပြနိုင်မှုဆိုတာတော့လွယ်သေးဘူးလို့ကျွန်တော်ထင်ပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဗိုလ်ချုပ်မောင်မောင်ဆိုးတဦးတည်းကိုပဲစတင်အရေးယူထားပေမဲ့နောက်ထပ်တာဝန်ရှိသူတွေနဲ့ပတ်သက်လို့သက်တည်အထောက်အထားတွေကိုစစ်ဆေးနေဆဲဖြစ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနအစိုးရအရာရှိတဦးကဗုဒ္ဓဘူးနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်